ဗီလီယံကုမ္ပဏီကထုတ်တဲ့ Remdesivir ဆေးကိုဆေးရုံတွေမှာ COVID-19 ဝေဒနာရှင်တွေအတွက်မသုံးကြဘူး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလမ်းညွှန်ချက်ထုတ်ပြန်လိုက်ပြီးနောက်မှာဒီဆေးကို Pre-qualification list လို့ခေါ်တဲ့သုံးဆဖို့တင့်တော်တဲ့ဆေးဖြစ်သတ်မှတ်ထားတဲ့စည်းရင်းကနေခေတ္တရပ်ဆိုင်းထားကြောင်းတောက်ကြနေမှာပြောပါတယ်ဒီဆေးကို COVID-19 ဝေဒနာရှင်တွေအတွက်သုံးရမယ့်ဆေးဖြစ်နဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဝယ်ယူနေကြတာဖြစ်ပါတယ်အခုဒါကို PQ စည်းရင်းကနေခေတ္တရပ်ဆဲထားကြောင်းတရုတ်ရှိုပြောခွင့်ရက writer သတင်းဌာနရဲ့မေးမြန်းချက်ကို email ကနေတဆင့်ပြန်ကြားခဲ့တာပါအခုလိုဆိုင်းငံထားကြောင်းလမ်းညွှန်ချက်ထုတ်ပြန်တာဟာကမ္ဘာနိုင်ငံတွေအနေနဲ့ဒီဆေးကို COVID-19 ဝေဒနာရှင်တွေကိုကုသရမှာသုံးဖို့အတွက် WHO ကအကြံမပေးဘူးဆိုတာသိစေချင်လို့ဖြစ်ကြောင်းလည်းပြောပါတယ် Remdesivir ဆေးကို American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေး FDA ကဆေးရုံတင်ထားတဲ့ COVID-19 ဝေဒနာရှင်တွေကအသက်12နှစ်နဲ့အထက်ကိုယ်လေးချင်88ပေါင်ကျော်သူတွေအတွက်အရေးပေါ်အခြေအနေသုံးစွဲခွင့်ကိုအောက်တိုဘာလထဲမှာချထားပေးခဲ့တာဖြစ်ပြီးသမ္မတ Donald Trump ဒီရောဂါနဲ့ဆေးရုံတက်ခြင်းကလည်းသုံးခဲ့တာဖြစ်ပါတယ်